တရုတ်နိုင်ငံဘက်ကတော့အခုလိုတရုတ်မြန်မာနယ်စပ်နားမှာတိုက်ခိုက်နေတာတွေကိုရပ်ကြဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမူဆယ်105မိုင်ကုန်သွယ်ရေးစခန်းအပါအဝင်ဒေသရင်းကအစိုးရလုံခြုံရေးတပ်စခန်းတွေကိုတပြိုင်တည်းတိုက်ခိုက်ခဲ့တာမှာတရုတ်ဘက်ခြမ်းကတရုတ်နိုင်ငံသားတဦးထိခိုက်သွားမှုရှိတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တရုတ်ရဲ့အချုပ်အခြာအာဏာနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုထိပါမှုမရှိစေရေးအတွက်လည်းတရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်။တရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေရက်စဲဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရာဂန်ရှောင်းကဒီကနေ့နိုင်ငံသားရဲ့ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ
်။10月20日缅甸部分民地武与政府军在缅北地区临近中缅边境的缅方一侧发生交火。
တရုတ်နယ်စပ်နေမြန်မာနိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ20ရက်နေ့တုန်းကမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့နဲ့အစိုးရစစ်တပ်အကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေကနေကြီးတွေတရုတ်ဘက်ကိုကျပြီးတရုတ်နိုင်ငံသားတဦးလက်ပေါင်းမှာတန်းရရပါတယ်။တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုအကောက်အွယ်ပေးဖို့အတွက်နေဇာလူညုံရေးကိုတင်းကျပ်သွားမှာဖြစ်ပြီးမြန်မာဘက်ကလည်းအကြောင်းကြားထားပြီးပါပြီ။မြန်မာနိုင်ငံတွင်းကတရုတ်နိုင်ငံသားတွေကိုလည်းသတိနဲ့နေထိုင်ကြဖို့စီရေးပြည်ပခဖြစ်နေတဲ့ဒေသတွေကိုခီးမသွားကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ
်။ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေဟာကချင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KIA ဖုံချရှင်ရဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့တောင်ပလောင်တပ်ဖွဲ့ TNLA တို့ပူးပေါင်းပြီးတိုက်ခိုက်တာလို့မြန်မာအစိုးရကသတင်းထုတ်ပါတယ်။လက်နက်ကိုင်အဖွဲ့တွေဘက်ကတော့ဒီသုံးဘွဲ့တည်းမဟုတ်ဘဲရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ပါပါတယ်ဆိုပြီးလက်နက်ကိုင်၄ဘွဲ့ပူးပေါင်းတိုက်ခိုက်တာဖြစ်တဲ့အကြောင်းပူးရဲကြေညာချက်ထုတ်ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့အခြေအနေတွေကိုထိန်းနိုင်ဖို့မျှော်လင့်ထားတယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်中方正继续密切关注形势发展并与缅方保持沟通我们强烈希望
ဒီအခြေအနေကိုတရုတ်ဘက်ကအနီးကပ်အယုံဆိုင်စောင့်ကြည့်နေမှာဖြစ်ပြီးမြန်မာအစိုးရနဲ့လည်းဆက်သွယ်ဆောင်ရွက်နေမှာပါနှစ်ဖက်လုံးကအခြေအနေတွေတည်ငြိမ်အောင်ထိန်းသိမ်းဖို့တင်းမာမှုတွေတကြောပြန်မဖြစ်အောင်ကာကွယ်ဖို့စစ်ရေးအရာရည်ယူဆောင်ရွက်ချက်တွေကိုချက်ချင်းရပ်ဆိုင်ဖို့နဲ့နေဆက်ဒေသပြန်လည်တည်ငြိမ်ရေးအတွက်လက်တွေ့ဆောင်ရွက်ဖို့နောက်တရုတ်ရဲ့အချုပ်ချာအာဏာကိုထိပါနိုင်တဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအန္တရာယ်ဖြစ်စေနိုင်မဲ့အခြေအနေတွေကိုနှစ်ဖက်စလုံးကရှောင်ရှားနိုင်မယ်လို့တရုတ်ဘက်ကခိုင်ခိုင်မာမာမျှော်လင့်ထားပါတယ
်။ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကတော့ဖြစ်နေသေးပါမူဆယ်မြို့နယ်ပန်ဆိုင်နယ်မြေရဲစခန်းကိုဒီကနေ့လက်နက်ကင်တရာလောက်ဝင်တိုက်ခဲ့တယ်လို့နမ်မတူဘော်ရင်းသွားကားလန်ဘော်ကတရာတစင်လဲပောက်ကွဲမှုဖြစ်တာကြောင့်ပျက်စီးသွားပြီးသွာလာလို့မရဖြစ်နေပါတယ်။မနေ့ကတိုက်ခိုက်မှုတွေကြောင့်ပိတ်နေခဲ့တဲ့မူဆယ်ပြည်တော်စုလမ်းမကြီးကတော့ဒီကနေ့ပုံမှန်သွားနိုင်ပြီလို့လဲမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။